င်းပြည်နယ်မြောက်ပိုင်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမြို့နယ်လေးခုမှာတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးမှာလည်းထိခိုက်မှုတွေရှိခဲ့တဲ့အကြောင်း AA ဘက်ကရောစစ်ဖက်တာဝန်ရှိသူတွေကပါပြောကြားပါတယ်။အခုလိုတိုက်ခိုက်မှုတွေအတွင်းလက်နက်ကြီးသုံးပြီးပစ်ခတ်ခဲ့တာတွေကြောင့်ဘူးသီးကောင်နဲ့ရသေးကောင်နေဆက်ကရွာသားတပေါင်းဝန်းကျင်စစ်ဘေးတိမ်းရှောင်နေရတယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်။စီရည်တင်မှနေတဲ့ရခိုင်ဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြေပုံနဲ့ဗုဒ္ဓတော်မြို့နယ်ဘက်မှာမလေးကတရက်ထဲမြန်မာဆက်ဆက်နဲ့ရခိုင်နဲ့နက်ကန်အီအဖွဲ့တို့တိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အထူးသဖြင့်မင်းပြားမြို့နယ်ဖားကျော်ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ဒီကြောခွေရခိုင်ဒုက္ခကပြောပါတယ်။
ဒီမနေ့ကဇန်နဝါရီလ17ရက်နေ့မှာဒီတိုက်ပွဲအတင်းထန်ဖြစ်ခဲ့တယ်လို့ပြောလို့ရတာ။ရေပုံမြင့်နဲ့ချင်းတာဖြစ်တာရှိတယ်။နောက်ဒီဒင်းပြားမြင့်နဲ့ချင်းတာတိုက်ပွဲလေးကျင်းဖြစ်တာရှိတယ်။အခုလို့ရှိရင်ဒီမတိတောင်ကိုဘူးတိတောင်ကိုပေါ့နော်။အဲ့ဒီမှာဟိုတိုက်ပွဲအကုန်လုံးဆိုတော့ခဏတိရဖြစ်ခဲ့တာပေါ့။ဒီမင်းပြားမြင့်နဲ့ချင်းတာတော့ဒီမနေ့၄နာရီ50မှာဒီအားကိုရှင်းရရဲ့အရှိတောင်ပေါ့။ဒီတကမှာကိုဒီလိုလောက်အပေါ်မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီမနေ့၄နာရီ73မိနစ်မှာရဟယင်းမရှိနေနေပြီးတော့မနေ့မစောလောက်လာပြီးတော့ပြစ်ခတ်တိုက်ပွဲမှုတွေလက်ရှိတာရှိတယ်။ဒီမှာစစ်တပ်ကဒီကြောက်ဆုံးမှုကတော့စင်္ဃာဦးအဖက်ရှိတယ်ဗျ။နောက်ပြီးတော့ဒါရရတဲ့ဒီလိုလေးရှိတယ်။ကျွန်တော်တို့ကခိုင်းတဲ့ပုံစံလေးပဲဒီဒါရရတဲ့ဒီလိုရှိတယ
်။မနေ့ကမင်းပြားမြို့နဲ့သေကံရွာနဲ့ဌာနပင်ရွာဘက်မှာတခြင်း၊သိမရွာတောင်တန်းဘက်မှာတခြင်း၊ခွတ်ဆုံရွာအရှင်းမြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။သာကျင်ရေပုံမြို့နယ်ဆန်ကြီးရွာနောက်မြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ထိုင်ဒုက္ခကဆိုပါတယ်။မနေ့ကဗုဒ္ဓတောင်နဲ့ရသိတောင်ဆက်အောင်စီရရွာကြားတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟကျင်နဲ့တနက်ကြီးဆုံးတိုက်ခတ်ခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ
်။ဒီနေ့လေဇန်နဝါရီ38မိနစ်မှာဗုဒ္ဓတောင်မြို့နယ်အောင်စီရရွာအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီရသိတောင်ဆက်မှာတော့ဒီခမား93အဲ့ဒီကြားရင်ဒါမျိုးကြည့်တော့လည်းမကြည့်ရင်လည်းပြတာရှိတယ်ဒီရဟယင်းနဲ့ပြင်းနေလာပြီးတော့မှလေယာတော်မင်းရဲ့ဘုံတွေတက်မှုတွေလည်းရှိတာရှိတယ
်ဗျဗုဒ္ဓတောင်နဲ့ရတိတောင်နဲ့အစားဖက်လက်ပေါက်တော့အောင်စီရကြီးရွာပါဝင်အနီးနားရွာတွေဖြစ်တဲ့သေမြိုင်ပရောင်းမြိုင်ပြင်းစီတိန်တောင်ကြောက်ရံစားတဲ့ရွာသားများပြားဟာစိတ်ဆောင်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ထက်လိုက်ရဲ့နောက်ပြီးတော့အောင်စေရရဲ့အဲ့နာရှိရဲ့ဟောကဘလို့ကနေလို့မဖြစ်တော့ဘူးလေဥမာနေရင်ကလည်းဖြစ်တယ်ကြောင်ဟိုလူမျိုးဆိုင်တိုင်ကလည်းလည်းနေဖြစ်တယ်အဲ့လိုမျိုးဖြစ်တော့အဲ့ဒီ6ရက်9ရက်7ရက်ကတော့ဘလို့ကနေလို့မရတော့ဘူးဖြစ်တော့အဲ့ဒီဟောသားကအခုကမြို့ပေါ်ကိုရောက်တဲ့လူတွေရောက်တယ်ရော်ချင်းဆက်နေဘူးလို့ပြောလို့ရရဲ့ဟိုရော်ရင်းကိုလည်းခြောင်ပြေးတာရှိတယ်ဟိုစစ်တပ်ကိုရောက်တာလည်းရှိတယ်ကိုကျွန်တော်ကျေလို့ရှိရင်အကောင်းဆုံးတော့ရှိတယ်ကိုတရော်မာကတစ်ထောင်စံတစ်ထောင်ဒီဘက်တော့ရှိရတယ်ကို
မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်သတင်းမှကြားကြရေးတွင်းမှုဘုံမှုကျော်စောမင်းထွန်းကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်မင်းပြားဘက်မှာရဲ့ဦးရောင်ဘက်မှာရဲ့ကစူပိုင်းဘက်မှာရဲ့ဖြစ်ခဲ့တာရှိပါတယ်ဗျာသူဦးပိုင်းဘက်ကတော့ညနေပိုင်းခါခဏပါမင်းပြားဘက်ကတော့ကျွန်တော်တို့မနေ့ပိုင်းကနေကညနေပိုင်းတော့ဖြစ်ခဲ့တာဦးရောင်ဘက်ကတော့နေ့ကင်းဘက်တော့မှာအမလေးတော့ပါလာကြည့်ခဲ့တယ်။တတိယတိုင်းမူကျင်းတော့ဟိုမင်းပြားဘက်မှာတော့ကျွန်တော်တို့ဘက်ကနေဌာနရရှိမှုရှိပါရဲ့တာ။ဌာနရရောမရှိ
ပါဘူး။ပဋိပက္ခပြင်းထန်တဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ဆည်းမှုထက်အစိုးရနဲ့သိဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်နဲ့နယ်ကိုင်အဖွဲ့ကိုတရုတ်အစိုးရကနေတွန်းအားပေးခဲ့ပါတယ်။စန္ဒဝါရီက10ရက်နေ့ကကချင်ပြည်နယ်ကချင်လွတ်လပ်ရေးအဖွဲ့ KIU လိုင်စာဌာနချုပ်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဌာနအချာကြီးရသုကိုစလေမစ္စတာဆွန်ကောရှန်နဲ့အေအဖွဲ့ခေါင်းဆောင်ဘူဂျုတ်ထွန်းမြတ်နိုင်နဲ့ဒုတိယခေါင်းဆောင်ဘူမှုကျုံညိုထောင်းအောင်သူနဲ့တွေ့ဆုံစဉ်မှာတိုက်တွန်းကြေညာခဲ့ကြောင်းအေပြောခွင့်ရခံဒုက္ခကပြောပါတယ်
ဒီနေ့ကျောင်းအထွတ်ထူရှင်တွေကကျောင်းစစ်တပ်တွေဟိုမလောက်ကြဘူးနော်နိုင်ငံရေးစကားပိုင်းမှာဒီနေ့ကျောင်းကျောင်းတွေကတိကျဆွေးနွေးကြတဲ့အစီအစဉ်တွေကဘယ်သူတွေမလုပ်လို့ဒီအတိုင်းမဆိုးဘူးလို့ကြိုးစားကြဖို့ပေါ့နော်အဲ့ဒီဒီနေ့ကျောင်းရေးလုံလောက်ရှင်ဟိုဒီလိုဒါအတိုင်းမဆိုးကြိုးစားကြဖို့ပေါ့ကြိုးပြသွားတာလည်းရှိတယ
်ဒီခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲတွေကလည်းတစ်နေ့ထက်တစ်နေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်မလေးကလည်းကြောက်တော်မျိုးနဲ့ရုပ်သားကြီးရွာမှာဘုံပေါက်ကွဲခဲ့ပြီးခလေးနှူးနဲ့လူရမီတူထိခိုက်ဆိုင်ရာရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါတယ်။ဒါပြင်မလေးကမင်းပြားမျိုးနဲ့ကလည်းမြေပုံမျိုးနဲ့ညောင်ကန်းကြီးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့စီကိုတမတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ခလေးတူတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်ကျော်ဖြစ်ပွားနေတဲ့တပ်ပွဲစဉ်တွေမှာအရသာတိုက်ဆုံမှု130ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့သလိုစစ်ကြောင်ဦးရေကလည်း300ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီရင်ပြစ်စုထားပါတယ်ခင်ဗျာ။